တော်ရရှိမှာခင်ဗျာမေတ္တာတရားနဲ့ကေတင်ချင်းတရားဒေသနာကိုအယယလှဲ့လေကြောကြားတဲ့ပုဂ္ဂိုလ်ကိုတော့ဂါစင်တင်သက်စေအယယလှဲ့လေပြီးလူတွေကိုဒုက္ခပေးလူသတ်ဓမြတိုက်တဲ့လူသတ်သမားလူရန်ကားဓမြကြီးကိုတော့လွတ်စေဆိုတဲ့အဖြစ်အပျက်တစ်ခုရှေးတုန်းကဣသရေလလူမျိုးတွေထဲမှာဖြစ်ခဲ့ဘူးပါတယ်ဒီလိုဖြစ်ဖို့တောင်းဆိုခဲ့ကြတဲ့သူတွေကလည်းဣသရေလလူမျိုးတွေကိုယ်တိုင်ပဲဖြစ်ပါတယ်သမာတရားကိုလက်ခံထားပြီးအမှန်ကိုအမှန်တိုင်းမကွယ်မဝဲသမာတတိရှိရှိနဲ့အာနာပိုင်ရဲ့ရှေ့မှာတည်ငြိမ်အေးဆေးစွာထွက်ဆိုသွားခဲ့တဲ့ယေရှုခရစ်တော်ကိုယောမပိလမင်းရဲ့စစ်ဆေးမင်းမြန်းပုံဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှဖြစ်တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈အခန်းငယ်၂၉ကနေအခန်းငယ်၄၀အဆုံးအထိမှာတွေ့ရမှာဖြစ်ပါတယ်။ကယ်တင်ခြင်းတရားဒေသနာကိုဟောကြားတဲ့ယေရှုခရစ်တော်ကိုတော့သေးသေးလူသက်သမားဓမြကြီးကြတော့လွတ်စေခဲ့တဲ့အဲ့ဒီတုန်းကဣသရေလလူမျိုးအများစုရဲ့သဘောထားကိုလည်းတွေ့ရမှာဖြစ်တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈အခန်းငယ်၂၉ကနေအခန်းငယ်၄၀အဆုံးအထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုလေ့လာသုံးသပ်တင်ပြမှာဖြစ်ပါတယ်
။ပတ်သက်ခါပွဲအချိန်ကာလဖြစ်တယ်။ဥပုပ်ပြညတ်တော်ကိုအသေးလေးသတိထားတဲ့ဂျူးဘုမဟုတ်ဣသရေလတွေဟာခရစ်တော်ကိုပိလက်မင်းရဲ့အိမ်ထဲကအိမ်တော်ဦးထဲမှာထားပြီးတော့စစ်လားဆေးလားလုပ်တဲ့အချိန်မှာအပြည့်ရာဇဝတ်သားကြောင့်မသန့်မရှင်းဖြစ်မယ်ဆိုတဲ့အဆွေအလံကြီးအယူသီးမှုကြီးတွေနဲ့အတူဂျူးတွေဟာအပြင်းပြင်းမာပဲခက်ဝေးဝေးရနေနေကြတယ်သူတို့ကရာဇဝတ်သားနာကိုကပ်ရင်အပြစ်သင့်မယ်လို့ပြည့်ညတ်တော်ကာလအဆွေအလံကိုရှိကြတယ်မဟုတ်ဘူးလားဒါကြောင့်ပိလက်မင်းဟာအတွင်းနဲ့အပြင်းကိုဥဒဟုဝင်လိုက်ထွက်လိုက်ဖြစ်နေရတယ်ဆိုတာကိုကျွန်တော်တို့ဟာပြီးခဲ့တဲ့သင်ခန်းစာမှာဖော်ပြခဲ့ပါပြီဒီကနေ့ဒီအကြောင်းတရားတွေကိုရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈၈ကနေပြီးတော့ဘယ်လိုဆက်လက်ဖို့ပြမယ်ဆိုတာကိုလေ့လာကြည့်ကြပါအောင်ဆိုရဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈အငယ်29မှ32ထို့ကြောင့်ပိလက်မင်းသည်သူတို့ရှိရာသို့ထွက်၍ဤသူ၌အဘယ်အပြစ်ကိုတင်ကြသနည်းဟုမေးသောဤသူသည်လူဆိုးမဟုတ်လျှင်အကျွန်ုပ်တို့သည်ကိုရော၌မအပ်ပါဟုလျှောက်ကြ၏ပိလက်ကလည်းသူကိုယူ၍သင်တို့ဓမ္မသက်အတိုင်းစီရင်ကြဟုဆို၏ယူရလူတို့ကလည်းအကျွန်ုပ်တို့သည်အဘယ်သူကိုမျှမသက်ပိုင်ပါဟုလျှောက်ကြ၏ထိုသို့လျှောက်သောယေရှုသည်အဘယ်သို့မိမိသေးရမည်ကိုအရေးပေး၍မိန့်တော်မူသောစကားတော်ပြည့်စုံမည်အကြောင်းကြီး Capital Punishment လို့ခေါ်တဲ့လူသက်စီရင်ခွင့်ဆိုတာဟာအာဏာပိုင်ယောမအစိုးရကသာကင်ထားတဲ့အတွေ့တရားဝင်သတ်မိန်ဆိုတာကိုဘယင်ကံပိလက်စီကသာချမှတ်လို့ရပါလေဒါကြောင့်မလို့ယေရှုကိုသတ်ရမှဖြစ်မယ်ဆိုတဲ့ကြမ်းတက်တို့ယေပရောဟိတ်တို့ဖာရိရှဲတို့တွေဟာမသတ်မဖြစ်သတ်ကိုသတ်ရအောင်ပိလက်ကိုအတီးပြုတ်ခိုင်းတာပဲဖြစ်ပါတယ်ပိလက်ဟာခရစ်တော်ကိုသတ်လောက်เสียအကြောင်းမရှိဘူးဆိုတာကိုသိတယ်ဒါပေမဲ့ကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာဖော်ပြခဲ့တဲ့အတိုင်းနိုင်ငံရေးသမားပြီးပြီးဒီဂျူးအာဏာပိုင်တွေကိုဆန့်ကျင်ဖို့သူစိတ်မကူးခဲ့ပါဘူးဒါကြောင့်မို့လဲခမားတို့ကဒီလိုသတ်ချင်နေဆိုရင်လေခမရတို့ကြိုက်တယ်လို့ဓမ္မသက်နဲ့ပဲစီရင်ကြပေါ်ဆိုပြီးတော့မျက်နှလွဲခဲပြစ်လှုပ်လိုက်ချင်ပါပဲဒီနေရာမှာကျွန်တော်တို့ရှင်းရှင်းကြီးမြင်ရတာကတော့ဓမ္မသက်အတိုင်းခမရတို့စီရင်ပေါ်ဆိုတာကိုဂျူးတွေကသာလက်ခံမယ်ဆိုရင်မောရှိခေတ်ကာလကိုပြန်ပြီးတွေးကြပါခရစ်တော်ဟာမုတ်ချထေကြပေါ့ဂဲနဲ့ဝိုင်းပေါက်ပြီးမှအသက်တော်ကိုစွန့်ရမှာအသေးချပါပဲအခုတော့အဲ့ဒီလိုဖြစ်ခဲ့ပါသလားမဖြစ်ခဲ့ပါဘူးမဖြစ်လို့မဖြစ်တယ်လေသူတို့ကဂဲနဲ့ပေါက်မသက်ချင်လို့မဖြစ်တာလားဆိုတော့မဟုတ်ဘူးပိလက်ကဂဲနဲ့ပေါက်မသက်ရဘူးဆိုလို့မဖြစ်တာလားဆိုရင်လေလုံးဝမဟုတ်ဘူးသူတို့ကခရစ်တော်ကိုဘယ်လိုနည်းနဲ့ပဲသက်ရသက်ချင်နေတာအမှန်ပဲမဟုတ်ဘူးလားဂဲနဲ့ပေါက်သက်ဆိုရင်လေသူတို့သက်ချင်ကြတာပဲဒါပေမဲ့သူတို့ကပေါက်သက်ချင်လို့သက်လို့မရဘူးကားတိုင်းတော်ပေါ်မှာအသက်တော်စွန့်ရမယ်ဆိုတာဟာကောင်းကျင်နိုင်ငံတော်ကစီမံကိန်းခရစ်တော်ကိုယ်တိုင်ရဲ့ဗျာဒိတ်ဓမ္မဟောင်းကျမ်းတို့ရဲ့အနာဂတ်တိနမိတ်အဲ့ဒီအတိုင်းကားတိုင်းတော်ကိုတင်ပြီးတော့သတ်တာဖြစ်ကိုဖြစ်ရလိမ့်မယ်ဂဲနဲ့ပေါက်သတ်တာဖြစ်ကိုမဖြစ်ရဘူးဒီကားတိုင်းတော်အကြောင်းကိုပြီးခဲ့တဲ့ထွဲ့မြောက်ရာကျမ်းဝတ်ပြုရာကျမ်းတွေကအစဉ်တစိုက်ကျွန်တော်တို့အတိတ်တွေဖော်ခဲ့တယ်မဟုတ်ဘူးလားကျွန်တော်ဆိုခဲ့တာတွေကိုကျွန်တော်အခုထည့်မပြောတော့ပဲမဖော်ပြရသေးတဲ့22ခုမြောက်သောဆာလံကျမ်းကအတိတ်နမိတ်တစ်ခုကိုပဲကျွန်တော်လွယ်လွယ်လေးကိုးကားပါမယ်၂၂ခုမြောက်သောဆာလံအငယ်၁၆နဲ့၁၈တို့မှာကြည်ပါ စုဝေးသောလူဆိုးတို့သည်ဝန်းရံလျက်နေ၍အကျွန်ုပ်၏လက်ခြေတို့ကိုထိုးပေါက်ကြပါပြီ။အကျွန်ုပ်ကိုကြည့်မြင်၍အားရလျက်နေကြပါ၏။အကျွန်ုပ်အဝတ်ကိုအချင်းချင်းဝေပန်၍အကျွန်ုပ်အင်းကြီးကိုစည်ရံချကြပါ၏။ဘလောက်ကောင်းတယ်လေ။ကဲအဲ့ဒီကြံကိုစဉ်းစားကြည့်ပါဦး။ခဲနဲ့ပေါက်တယ်လို့ပါသလား။မပါပါဘူး။လက်နဲ့ခြေထောက်တွေကိုသန်းနဲ့ထိုးပေါက်ပြီးတော့ဝိုင်းကြည့်ကြတာပါတယ်။အဝတ်ကိုမဲချပစ်လိုက်တယ်ဒါမှမဟုတ်ရင်စည်ရည်တံချလိုက်ကြတယ်ဆိုပြီးပါတယ်အကုန်လုံးအဲ့ဒီအတိုင်းဖြစ်ကိုဖြစ်ရတယ်ခရစ်တော်ရဲ့အဝတ်ကိုသူတို့တွေစည်ရည်တံချပြီးဝေယူလိုက်ကြတယ်ဆိုတာကိုပြီးခဲ့တဲ့ခရစ်ဝင်ကျမ်းဒီမှာကျွန်တော်တို့အထင်အရှားတွေ့ခဲ့ကြရတယ်မဟုတ်ဘူးလားဒီတော့ကမာကျမ်းစာဟာဘယ်သူညင်းနိုင်တယ်လဲဘယ်လောက်ပြည့်စုံတယ်လဲဒါရင်ပြီးရောလားဆိုတော့မဟုတ်သေးဘူးကားတိုင်းတော်ဆိုတာကြီးကဘယ်နေမှမသိသေးတဲ့လာပေါင်းများစွာကလေးကခရစ်တော်ဘယ်လိုပြောခဲ့တယ်လဲရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး20ငယ်16နဲ့19မှာတပည့်တော်တွေကိုပြောခဲ့တဲ့ဗျာဒိတ်စကားတဲ့တဲ့ကြီးရှိသေးတယ်လीလူသားသည်ယေပရောဟိတ်အကြီးကျမ်းပြုဆရာတို့လက်သို့ရောက်လိမ့်မည်ထိုသူတို့သည်သေပစ်ကိုစီရင်ကြလိမ့်မည်လူသားအားပြည့်ရဲ့ပြုခြင်းရိုက်ပုတ်ခြင်းလက်ဝါးကတ်တိုင်မှရိုက်ထားခြင်းကိုပြုစေခြင်းဟာတပားအမျိုးသားတို့လက်သို့အနှံကြလိမ့်မည်သုံးရမြောက်သောနေ့၌ထမြောက်လိမ့်မည်ဟုမိန့်တော်မူ၏ဒီတော့တမန်ကျမ်းစာတော်မြတ်ရဲ့ရှင်သန်ခြင်းတိကျခြင်းမှန်ကန်ခြင်းသစ္စာတရားဖြစ်ခြင်းဆိုတာဟာအခုအပိုင်းမှာထပ်ပြီးပေါ်လာပြီ။ပိလတ်လက်ထဲရောက်တာဟာတပားအမျိုးသားရဲ့လက်ထဲရောက်တာမဟုတ်ဘူးလား။ပြီးတော့တခါယောမစစ်သားတွေရဲ့လက်ထဲကိုရောက်ရပြန်လေအောင်မယ်။အကုန်လုံးပြည့်စုံလုံလောက်တဲ့အနာဂတ်ကျမ်းတွေအဖြစ်ကယ်တင်ရှင်သခင်ခရစ်တော်ရဲ့ဖြစ်ရတည်ဟာသက်သေထူသွားလိမ့်မယ်။အငယ်33မှ35ပိလတ်မင်းသည်အိမ်တော်ဦးထဲသို့တဖန်ဝင်၍ယေရှုကိုခေါ်ပြီးလျင်သင်သည်ယူရရှင်ဘုရင်မှန်သလားဟုမေး၏ယေရှုကလည်းမင်းကြီးသည်ကိုအလိုလျောက်ဤသို့မေးသလားသို့မဟုတ်သူတပါးတို့သည်ငါ၏အကြောင်းကိုရှောက်ကြပြီလားဟုမေးတော်မူ၏ပိလတ်မင်းကငါသည်ယူရလူဖြစ်သလားသင်ဤလူမျိုးနှင့်တကွယေပရောဟိတ်အကြီးတို့သည်သင်ကိုငါ၌အပ်ကြပြီသင်သည်အဘယ်သို့ပြုမိသနည်းဟုမေးလျင်ငါသည်ယူရလူမျိုးမှို့လို့လားတဲ့ပိလတ်မင်းကမေးတယ်အတိတ်တည်းကတော့ငါဆွတ်ဆွဲတာမဟုတ်ဘူးဟိုအပြင်ကလူတွေဆွဆွဲတာလို့ဆိုလိုက်တာပဲပေါ့ပြီးတော့ငါ့ကိုအတ်ထားပြီတဲ့သင်ဘယ်လိုမဟုတ်တရုတ်တီးပြုမိလေသလဲတဲ့အဲ့ဒီအချိန်မှာယေရှုကအခုလိုဖြေလိုက်တယ်အငယ်36ယေရှုကငါဤနိုင်ငံသည်ဤလောကနှင့်မဆက်ဆိုင်ငါဤနိုင်ငံသည်ဤလောကနှင့်ဆက်ဆိုင်ခြင်းငါသည်ယူရလူတို့လက်သို့မရောက်စေခြင်းဟာငါဤလူတို့သည်တိုက်ခံကြလိမ့်မည်ယခုမူကားငါဤနိုင်ငံသည်ဤဒေသအရနှင့်မဆက်ဆိုင်ဟုမိန့်တော်မူ၏ဂရိစာပေအရဤလောကနှင့်မဆက်ဆိုင်ဆိုတာကို EK သို့မဟုတ် X လို့သုံးတာကိုကျွန်တော်တွေ့ရတယ်ပြင်ပဆိုတဲ့သဘောငါဟာဘုရင်ဖြစ်တယ်လောကရဲ့ဘုရင်မဟုတ်ဘူးဆိုတဲ့အဖြေပါပဲတစ်ချိန်တည်းမှာအဲ့ဒီငါနိုင်ငံတော်ဟာဒီမြေပေါ်မှာမတည်ဘူးလို့လည်းခရစ်တော်မပြောဘူးဇာတိပဂရိနှင့်မသက်ဆိုင်သောကောင်းကင်နိုင်ငံတော်ဆိုတဲ့အချက်ကိုထုတ်နှုတ်လို့ရပါတယ်ဟေရှာယအနာဂတ်ကျမ်းအခန်းကြီး7အငယ်9အရာငါဤသင်ရှင်းသောတောင်တပြင်လုံး၌အချင်းချင်းနှင်းဆဲခြင်းဖြက်စီးခြင်းကိုမပြုရကြအကြောင်းမူကားပင်လေရေသည်မိမိနေရာကိုလွှမ်းမိုးသကဲ့သို့မြေကြီးသည်ထာဝရဘုရားကိုသိကျွမ်းခြင်းပညာဖြင့်ပြည့်စုံလိမ့်မည်တဲ့အဲ့ဒီလိုခရစ်တော်ဟာမင်းတကာတို့ရဲ့မင်းအဖြစ်အုပ်ချုပ်မဲ့နိုင်ငံတော်ဘယ်လိုလုပ်ပြီးတော့ကျွန်တော်တို့မြေမှာလာပြီးတော့ဖြစ်နိုင်ပါမလဲကျွန်တော်မြေကြီးရဲ့အုတ်ရှောင်ဟာစာရန်မန်နဲ့ဖြစ်နေတယ်မဟုတ်ဘူးလားခရစ်တော်ကိုယ်တိုင်ကစာရန်ကိုပဲလို့ပြောတယ်လေဤလောကဤဘယင်နဲ့ရှင်းပါတယ်နော်ခရစ်တော်ပြောခဲ့တဲ့စကားတွေကမှတ်သားစရာအချက်ကတော့နိုင်ငံရေးရဲ့သဘောပဲတကယ်လို့သာဂျူးတွေပြောတဲ့နိုင်ငံဘယင်သာငါဆိုရင်ငါလူတွေကတိုက်ကြခိုက်ကြမှာပေါ့တဲ့ရည်စရာလဲကောင်းတယ်တန်ဝေကလည်းရယူစရာပဲကမ္ဘာနိုင်ငံရေးသမိုင်းမှာဒီလိုကြီးပဲတိုက်ကြခိုက်ကြလှုပ်လာလိုက်ကြတာတခြားလုံးမဲမဟုတ်ဘူးလားအခုဒီမိုကရေစီနိုင်ငံကြီးတွေကြတော့အဲ့ဒီလိုတော့မရှိတော့ဘူးဒါပေမဲ့ညစ်နီးပတ်နီးတွေအကြောင်းကတော့မိုးမွန်နေအောင်ကြားရတယ်အ ਨੇ ဆုံးကိုကမရရင်တောင်မှအပုတ်ကလေးတော့ချပြေအောင်ချလိုက်ကြတယ်ဆိုတာရှင်းနေတယ်မဟုတ်ဘူးလားအခုခရစ်တော်ကိုကြည့်ပေတရုကထွက်ပြီးတော့ဓာတ်နဲ့ခုတ်တာတောင်မှအပြစ်တင်ုံမကပြတ်သွားတဲ့နေရွက်ကိုပြန်ဆက်ပေးလိုက်သေးတယ်ကောင်းပြီကောင်းကင်နိုင်ငံတော်ကိုမြေလောကနဲ့မဆိုင်ဘူးလို့ခရစ်တော်ပြောတယ်လို့ဒီနိုင်ငံတော်ကိုရောအခုကမ္ဘာအသင်းတော်တွေကဝိုင်းပြီးတော့တည်လို့ရမယ်ထင်သလားမရနိုင်ပါဘူး တမန်တော်ဝတ္ထုအခန်းကြီး15အငယ်14နဲ့သင်ခန်းစာယူကြပါဒီမြေကြီးနဲ့ဒီလောကမှာအသင်းတော်ဆိုတာမြေရဲ့အပြစ်နဲ့ကင်းရလိမ့်မယ်ဖျားသခင်သည်မိမိနာမအဖို့တပါးမျိုးသားတို့အထက်ကအချို့သောသူတို့ကိုနှုတ်ယူခြင်းဟာရှေးဦးစွာတပါးမျိုးသားတို့ကိုအကြည့်အရှုကြွလာတော်မူသည်တဲ့ဒီတော့ဒီယုံကြည်သူတို့အသင်းတော်တို့ဆိုတာကိုယ်တိုင်ဟာနှုတ်ယူထားတဲ့ကဘာနဲ့မဆိုင်တဲ့လူတွေတနည်းအားဖြင့်လောကကိုအစိုးရတဲ့စာရန်စီကနေဖယ်ထုတ်ထားတဲ့အဖွဲတွေသာဖြစ်တယ်အခုပိလတ်တို့ယစ်ပရောဟိတ်တို့ပြောတဲ့ဘုရင်မျိုးကိုဝိုင်းပြီးချီးမြှောက်ဝိုင်းပြီးထူထောင်ရမယ့်လူမျိုးတွေမဟုတ်ဘူးဒီအာနာမျိုးကိုလည်းမမက်ကြရပါဘူးပြီးခဲ့တဲ့သင်ခန်းစာတွေမှာလည်းကျွန်တော်ထည့်ပြောခဲ့ပြီးပါပြီမြေကြီးပေါ်မှာတော့ရှင်သန်နေတိုင်းဒါပေမဲ့စိတ်တဘောကတော့မြေနဲ့မဆိုင်စေနဲ့တဲ့ဝိညာဉ်အသစ်ဖြစ်ကြစေဆိုတဲ့အဓိပ္ပာယ်ဒါပေမဲ့ခရစ်တော်ပိလတ်ကိုဖြေတဲ့အထက်မှာဒီမြေပေါ်မှာကောင်းကင်နိုင်ငံတော်မတည်ဘူးလို့လည်းလုံးဝမပါပါဘူးနော်ဒါကိုအထူးသတိထားကြပါသူ့ရဲ့အလိုတော်နဲ့သူ့တရားစီရင်ဖို့ကြွလာပြီးတော့သူ့ကိုယ်တိုင်နိုင်ငံတော်ကိုအုပ်ချုပ်ပြီးတော့တည်တဲ့နေ့ဆိုတာဟာမလွဲမသွေဖြစ်ကိုဖြစ်လာလိမ့်ဦးမယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18အငယ်39ပိလတ်မင်းကလည်းသို့ဖြစ်လျင်သင်သည်ရှင်ဘုရင်မှန်သလားဟုမေးတော့ယေရှုကမင်းကြီးမေးသည့်အတိုင်းငါသည်ရှင်ဘုရင်မှန်၏။တမန်တော်ဘဲ၌တက်သည့်ခံခြင်းဟာငါသည်မွေးဖွားခြင်းကိုခံ၍ဤလောကသို့ကြွလာပြီ။တမန်တော်နှင့်ဆက်ဆိုင်သမျှသောသူတို့သည်ငါစကားကိုနားထောင်ကြသည်ဟုမိန့်တော်မူ၏။ဒီကျမ်းကိုဖတ်ရင်းနဲ့45ခုမြောက်သောစာလံပီးခြင်းအငယ်1မှ4ကိုကျွန်တော်စိတ်ကရောက်သွားမိပြန်လေ။ငါစိတ်နှလုံးသည်မင်္ဂလာစကားနှင့်ပွက်ထလျက်ရှိ၍ငါစီရင်သောအရာကိုရှင်ဘုရင်ရှေ့တော်၌မွဲ့ဆူပေးအံ့ငါရှာသည်လေလိမ္မာကျွန်းကျင်သောစည်ရေး၏ကညစ်ဖြစ်ရ၏ကိုတော်သည်လူမျိုးတဲ့အစင်းလှပါ၏နှုတ်တော်သည်ဂျေဇုစကားနှင့်ပြည့်စုံပါ၏ထို့ကြောင့်ဘုရားသခင်သည်ကိုတော်ကိုအစဉ်အမြဲကောင်းချီးပေးတော်မူ၏တကိုးကြီးသောအရှင်ဘုံအထရေတော်ဖြစ်သောကိုတော်၏ဓာတ်ကိုပောင်တော်၌စီးတော်မူပါသစ္စာတရားနူးညံ့ခြင်းတရားဖြောင့်မတ်ခြင်းတရားကြောင့်အသရေတော်ထင်ရှားလျက်အောင်မြင်စွာစီးသွားတော်မူပါလက်ရလက်တော်လဲကြောက်မဲ့ဖွယ်သောအရာကိုကိုတော်အားပြပါလိမ့်မည်အခုပိလတ်မင်းကိုခရစ်တော်ပြောလိုက်တဲ့စကားဟာသစ္စာတရားပဲနူးညံ့ခြင်းတရားနဲ့ဖြောင့်မတ်ခြင်းတရားပဲဆိုရင်းရှိကဆိုအပ်လာဤတဲ့သူ့ရဲ့လူသားဘဝနောက်ဆုံးအချိန်မှာဒီအာနာပိုင်အတွက်အခုလိုခရစ်တော်ဟာဆိုရင်းရှိတဲ့စကားကိုဆိုကိုဆိုအပ်တယ်ငါသည်ရှင်ဘုရင်မှန်၏တဲ့သစ္စာတရားအတွေ့မွေးဖွားခံပြီးတော့သမာတရားရဲ့ဘက်တော်သားတွေဟာငါကိုနားထောင်ကြတယ်နားညောင်းကြတယ်ယုံကြည်ကြတယ်တဲ့အဲ့ဒီအချိန်မှာနိုင်ငံရေးသမားကြီးပိလတ်အတော်ကြီးတွေ့ဝေသွားမှာအမှန်ပဲလို့ကျွန်တော်ကတော့အလေးအနက်ယူဆမိပါတယ်အငယ်38ပိလတ်မင်းကလည်းသမာတရားကအဘယ်သို့နည်းဟုမေးပြီးမှတဖန်ယူရလူတို့ရှိရသူထွက်၍ဤသူကိုအဘဲအပြစ်ကိုမြငါမတွေ့အဲ့ဒီလိုပြောပြီးတော့ပိလတ်မင်းတယောက်ပြာကြီးပြာဖြစ်နေတာကိုမြင်ရတယ်နော်ဂျူးတွေနှိပ်ဆက်လို့သူ့ခမညာမှာဘယင်ကန်ကြီးတယောက်လုံးလှုပ်နေပြီးတော့ဝုန်းဝုန်းနဲ့အပြင်ထွက်ပြီးပြောလိုက်ဒုံဒုံဒုံဒုံနဲ့အတွင်းပြန်ဝင်လာလိုက်ဖြစ်နေတာကိုကောင်းကောင်းကြီးကျွန်တော်တို့သဘောပေါက်နိုင်ပါလိမ့်မယ်အခုပိလတ်ရဲ့နေရာမှာကျွန်တော်တို့ကိုကိုကျွန်တော်တို့ထားပြီးစဉ်းစားလိုက်ရင်အတော်ကြီးစိတ်လှုပ်ရှားစရာကောင်းလိမ့်မယ်လို့ထင်ပါတယ်ပိလတ်ဟာကမာတရားဖြစ်တဲ့ယေရှုအလင်းဖြစ်တဲ့သခင်အသက်သခင်လည်းဖြစ်သူတပါးဒီတော်သားတော်ရဲ့ရှေ့တော်မှာရောက်နေတယ်။ဒါကိုသူထိတွေ့ခံစားမိပါသားလို့ကျွန်တော်အတော်ကြီးအလေးနဲ့စဉ်းစားမိပါတယ်။ရှင်ယောဟန်ဟာအခန်းကြီး20ရဲ့ဤကုန်းပိုင်းမှာသူဟာဒီခရစ်ဝင်ကျမ်းကိုလူသားတွေအားလုံးယေရှုသည်ခရစ်တော်ဖြစ်ကြောင်းယုံစေခြင်းလို့ပြည့်စုံရေးသားခဲ့တယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဒါကိုမကြခင်ကျွန်တော်တို့ဆက်ပြီးတွေ့ရမှာပါ။ရှင်ယောဟန်ရဲ့အဲ့ဒီဆန္ဒအတိုင်းအခုယောမဘယင်ကံပိလတ်ဟာနှောင်းပိုင်းမှာယေရှုကိုယုံကြည်လက်ခံနိုင်ခဲ့ရဲ့လားအခုသောတရှင်မိတ်ဆွေတို့အဖို့ကရှင်ယောဟန်ဖော်ပြတဲ့သစ္စာတရားဟာလက်ခံနိုင်စရာဖြစ်ရဲ့လားလို့ကျွန်တော်ကတော့အလေးအနက်စဉ်းစားနေမိပါတယ်ဟဲ့လူတွေဟဲ့လူတွေခမားတို့တရားခန်းစီမှာဘာအပြစ်မှကျုပ်မတွေ့ဘူးဗျာအဲ့ဒီလိုပိလတ်အခုပြေးထွက်ပြီးတော့ပြောပါတယ်လို့ဒီသမာကျမ်းအရာကျွန်တော်တို့သဘောပေါက်နိုင်တယ်အငယ်39ပတ်သက်ခါပွဲ၌လူတယောက်ကိုသင်တို့အားငါလွတ်မြဲထုံးစံရှိပြီဖြစ်၍ယူရရှင်ဘရင်ကိုလွတ်စေခြင်းတလို့ဟုမေးလျင်ဒီအချက်ကပေါ်ထွက်လာတဲ့ရလအဖြေတစ်ခုကတော့အနှစ်သာရတစ်ခုကတော့ ပိလတ်ဘယင်ကန်ဟာဒီကိစ္စမှာခေါင်းဆောင်ကျင်နေဒါကြောင့်အခုလိုလူအုပ်ကြီးနဲ့တိတ်ပေးတဲ့ဆိုတဲ့အချက်ပဲဖြစ်ပါတယ်သူကမေးတာရိုးရိုးမေးခြင်းမဟုတ်ဘူးပြိုးပြီးတော့မေးတာယူရာရှင်ဘယင်ကိုလွှတ်ချင်တယ်လို့ဆိုပြီးတော့ရေလာမြောင်းပြီးလုတဲ့သဘောခရစ်တော်ကိုသူလွှတ်ပစ်ချင်တယ်လွှတ်ပစ်ဖို့အတွက်ရေလာမြောင်းပြီးမေးခြင်းဖြစ်တယ်အဲ့ဒီမှာရင်တုံ့ပြန်သံတွေပေါ်ထွက်တာကတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18ရဲ့ဏီကုန်းဖြစ်တဲ့အငယ်40ပါပဲတပန်းလူအပေါင်းတို့ကဤသူကိုမလွတ်စေခြင်းပါဘာရဘကိုလွတ်စေခြင်းပါသည်ဟုအော်ဟစ်၍ရှောက်ဆိုကြ၏ထိုဘာရဘကဓမြဖြစ်သည်အဲ့ဒီလူပရိသတ်ကိုကြိုးဆွဲနေတာကတော့ယစ်ပရောဟိတ်မင်းနဲ့ဂျူးအကြီးအကဲတွေပဲသူတို့ဟာယေရှုကိုတတ်ဖို့လူအုပ်ကိုစီယုံထားတယ်ဆိုတာတခြားခရစ်ဝင်ကျမ်းတွေမှာအသေးစိတ်ကျွန်တော်တို့မြင်ရထားပါတယ်ဒါကိုပိလတ်ဟာရောင်လို့တောင်တွေးခဲ့လိမ့်မယ်မဟုတ်ပါဘူးယေရှုကိုလှောဆိုတာမျိုးဖြစ်မလားလို့သူကတော့ရေလာမြောင်းပေးမြထွက်ပြီးတော့မေးလိုက်ကြရောယေရှုကိုမလှွတ်နဲ့တဲ့ဓမြကြီးဘရဘကိုလှောတဲ့အဲ့ဒီဘရဘဆိုတာကတော့တခြားမဟုတ်ဘူးဓမြတိုက်စားနေတဲ့လူသတ်နေတဲ့ယာဇဝင်လူဆိုးကြီးပဲကောင်းရောလို့မဆိုနိုင်ဘူးလားမိတ်ဆွေအပေါင်းတို့ခင်ဗျာပိလတ်နဲ့သက်ဆိုင်တဲ့အောက်ပါအချက်အလက်တွေကိုအချက်ပိုအဖြစ်အသေးစိတ်ကျွန်တော်တင်ပြလိုပါတယ်သမိုင်းဆိုတာဟာအမှန်တရားအတိုင်းလက်ခံနိုင်ဖို့လိုတဲ့အတွက်ဒီအချက်အလက်တွေဟာကမ္ဘာသမိုင်းအတွက်ဖြစ်စေဓမ္မသမိုင်းအတွက်ဖြစ်စေအကျိုးကျေးဇူးတနည်းအားဖြင့်ပြုနိုင်ပြီးလိမ့်မယ်လို့ကျွန်တော်အလေးအနက်ယူဆမိပါတယ်။ဒါကြောင့်မလို့အခုလို့တင်ဆက်ရခြင်းဖြစ်ပါတယ်။ပိလတ်မင်းဟာတဲ့ချက်မနာလိုသောစိတ်နှင့်ယေရှုကိုအနှံကြောင်းသူသိခဲ့ပါတယ်။ရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး28အငယ်18အရဒီအတိုင်းကျွန်တော်တို့တွေ့ရပါတယ်။နှစ်အချက်ဤဖြောင်းမတ်တော်သူယေရှု၏အသွေးနှင့်ငါကင်းရှင်ဤလို့သူဆိုခဲ့တယ်။ဒါကိုတော့ရှင်မသဲ28အငယ်24မှာတွေ့ရတယ်။သုံးအချက်ယစ်ပရောဟိတ်တို့သည်ယေရှုကိုမနာလိုကြဟုသူသိခဲ့ပါတယ်။ဒါကိုတော့ရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး15အငယ်30နဲ့ကျွန်တော်တို့ကိုးကားလို့ရတယ်။လေးအချက်ပိလတ်သည်ယေရှုကိုလွတ်ခြင်းသဖြင့်ကြိုးပမ်းအားထုတ်ခဲ့တယ်။ရှင်လူကာခရစ်ဝင်ကျမ်းအခန်းကြီး23ငွေ20အရဒီအချက်ကိုတွေ့ရပါတယ်။ငါယေရှု၌သေရိုက်သောအပြစ်တစ်စုံတစ်ခုကိုမျှသူမတွေ့ခဲ့ပါ။ဒါကိုတော့ရှင်လူကာခရစ်ဝင်ကျမ်းအခန်းကြီး23ငွေ22ဟာရှင်းရှင်းကြီးဖော်ပြနေပါတယ်။၆ယေရှု၌အဘယ်အပြစ်မျှမတွေ့ဟုသူကိုယ်တိုင်ဆိုခဲ့ပါတယ်။ဒါကိုတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18ငွေ38စောစောပိုင်းကလေးမှာတင်ကျွန်တော်ကြားခဲ့ရပြီပါဘီခုနှစ်ပိလတ်မင်းသည်ကိုတော်ကိုလွတ်ချင်းဟာကြိုးပမ်းရှာကြံအားထုတ်ခဲ့ပါတယ်ဒါကိုရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး19အငယ်7မှာကျွန်တော်တို့တွေ့ရပါလိမ့်မယ်ရှစ်ပိလတ်မင်းသည်သခင်ခရစ်တော်ကိုလွတ်မြည်ဟုအကြံရှိခဲ့တော်လဲဆိုပြီးတော့မှတ်တမ်းတင်ထားတာရှိပါတယ်ဒါကိုတော့တမန်တော်ဝတ္ထုအခန်းကြီး3အငယ်73မှာကျွန်တော်တို့အထင်ရှားတွေ့နိုင်ပါလိမ့်မယ်မိတ်ဆွေအပေါင်းတို့ခင်ဗျာဖော်ပြခဲ့တဲ့အချက်အလက်တို့ဟာတပါးမျိုးသားဖြစ်တဲ့ယောမနိုင်ငံတော်ရဲ့ဘယင်ကံပိလတ်မင်းရဲ့ခရစ်တော်အပေါ်မှာထားခဲ့သောအမြင်များဖြစ်ပါတယ်။ဒါပေမဲ့ကိုယ့်ရဲ့ကလထိုင်မြဲမြံဖို့သာအဓိကဖြစ်တဲ့သူဟာအာနာနဲ့ယာရုကိုအထီးအခိုက်မခံနိုင်တဲ့အတွက်ခရစ်တော်ကိုလွတ်ဖြစ်ဖို့ဘယ်လိုမှတတိမရှိခဲ့ပါကြောင်းဖော်ပြရင်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18ကိုဏဂုံးချုပ်လိုက်ပါရစေ။အခုကျွန်တော်တို့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး19ကိုစတင်ရောက်ရှိလာပါပြီ။ဒီအခန်းကြီး19ရဲ့စာကိုယ်ပိုင်းကိုမဆက်ခင်ပါ။ဏိဒန်းအနေနဲ့တင်ပြခြင်းနာကတော့ယောမသမိုင်းနဲ့တရားစီရင်ခြင်းအကြောင်းပဲဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့ခင်ဗျာ။ကမ္ဘာသမိုင်းမှာယောမရဲ့အာဏာဟာနှစ်ပေါင်းတစ်ထောင်လောက်အထွတ်အထိပ်မှာတည်နိုင်ခဲ့တယ်လို့ကျွန်တော်တို့ဆိုနိုင်ပါတယ်။ဒီအာဏာဆိုတာကတော့တရားစီရင်ရေးအပိုင်းမှာပါအကျိုးသက်ရောက်ခဲ့တယ်ဆိုတာဘလူးမှညင်းနိုင်မယ်မထင်ပါဘူးယောမအရာရှိတွေရဲ့ဇပွဲတိုင်းမှာမပြတ်မကွက်တွေ့ရတာကတော့ Genesis လို့ခေါ်တဲ့နတ်ဖျားရဲ့နှစ်ဖက်လက်မျက်နှာပြင်ပဲဖြစ်ပါတယ်မျက်နှာတစ်ဖက်ဟာရှေ့သို့မျှော်ကြည့်တယ်တစ်ဖက်ဟာနောက်ဖက်သို့မျှော်ကြည့်တယ်အဲ့ဒီလိုရှေ့သို့မျှော်တယ်လို့နောက်သို့လှည့်ကြည့်တဲ့ Genesis ဟာအခုကျွန်တော်ရဲ့ပြက်ကတိန်တွေမှာတွေ့ရတယ် January ဆိုတဲ့လဆိုတာကိုဖြစ်ပေါ်လာစေခဲ့တဲ့နတ်ဖြစ်ပါတယ် January ဟာအတိတ်ကိုကြည့်ရင်အနာဂတ်ကိုရှေ့ရှုတဲ့လတ်တလာမဟုတ်ဘူးလားဒါကြောင့်မလို့သူဟာ Genesis နတ်ဖျားကနေဆင်းသက်တဲ့အမိကိုဆက်ခံလိုက်တဲ့လားလို့ကျွန်တော်ထင်ထင်ရှားရှားကြီးတွေ့ရပါတယ်ယောမတို့ဟာအေယာမလမ်းပန်းဆက်သွယ်ရေးကြီးတွေ ဖောက်လုပ်ခဲ့ပါတယ်သူတို့ရဲ့ကိုလိုနီနိုင်ငံတွေကိုလုံခြုံဖို့လည်းသူတို့အာမခံခဲ့ပါတယ်ပြီးတော့ငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုလည်းသူတို့ဟာသူတို့ရဲ့အာဏာစက်အောက်မှာပြင်းပြင်းထန်ထန်ပြုစုခဲ့ပါတယ်ဒီတော့ခေတ်ကာလအလျောက်ဖာယာဝပြောပြီးတော့ငြိမ်းချမ်းတဲ့ empire ကြီးဖြစ်ခဲ့တယ်ဖြစ်လို့လေနှစ်ပေါင်းထောင်ချီပြီးတော့ကမ္ဘာကိုစွန့်မိုးနိုင်ခဲ့ခြင်းဖြစ်ပါတယ်ဒါပေမဲ့ငြိမ်းချမ်းဖာယာဝပြောတယ်ဆိုတာဟာအာနာရှင်တို့ရဲ့သမဏိအင်အားအောက်မှာသာဖာယာဝပြောခြင်းဖြစ်ပါတယ်နူးညံ့သိမ်မွေ့ခြင်းအရှင်းမရှိပါဘူးလွတ်လပ်ခြင်းလည်းမရှိပါဘူးဝမ်းမြောက်ပျော်ရွှင်ခြင်းနဲ့လည်းမပြည့်စုံခဲ့ပါဘူးတရားဥပဒေတွေဟာ genus နတ်ဖရားရဲ့အောက်မှာပဲမတရားမမျှတခြင်းတွေအများကြီးဖြစ်ခဲ့ရပါတယ်အဲ့ဒီအဲမှာမှကပ္ပသမိုင်းရဲ့အကြီးမားဆုံးမှားယွင်းမှုကြီးကတော့အခုကျွန်တော်မျက်ဝါးထင်ထင်တွေ့မြင်နေရတဲ့ခရစ်တော်ကိုသေပြစ်စီရင်ခြင်းဖြစ်လိုက်တဲ့အကြောင်းလေးနဲ့စွာတင်ပြလိုက်ပါစေဒီသမိုင်းကိုအခုလို့ကျွန်တော်ကဆိုလိုက်တဲ့တပြိုင်နဲ့တရားဥပဒေရဲ့သဘောဟာတစ်ခါပြန်ပြီးတော့ထင်ရှားလာပါလိမ့်မယ်တရားဥပဒေဟူသည်ပေးဆက်ခြင်းမဟုတ်ရယူခြင်းမျှသာဖြစ်တယ်တရားဥပဒေဟူသည်တင်းကျပ်စွာနှောင့်ဖွဲ့ခြင်းဖြစ်တယ်ဂယုဏနဲ့အလျှော့ပေးခြင်းအရှင်းမရှိအဲ့ဒီအဲမှာမှာအခုလို့မှားယွင်းခြင်းတွေကပေါင်းဆက်လိုက်ချိန်မှာတော့အထူးဆိုပွဲမရှိတဲ့အဆင့်အထိကြောက်ခမန်းလီလီကူးမြောက်သွားရတယ်ရှက်ကြောက်ဖွယ်အမှားကြီးကိုကပ္ပသမိုင်းမှာစတင်လိုက်ရတယ်အဲ့ဒီတရားဥပဒေတွေတဲမှာကိုချင်းတရားတို့ပြည့်ညက်တော်တို့ဗြိညင်တရားတို့ဆိုတဲ့တရားတွေအကုန်လုံးဟာအကျုံးဝင်ပါတယ်ဒါရီအကုံလုံးဟာလေအဲ့ဒီလိုပဲတင်းကျပ်စွာနှောင်ဖွဲ့ခြင်းရဲ့လက္ခဏာသက်သေတွေသာဖြစ်တယ်လို့ကျွန်တော်တင်ပြခြင်းပါတယ်ဒီတရားဥပဒေကိုကျင့်သုံးတဲ့လူသားဟာလေဇာတိပဂရိအပြစ်သားကြီးဖြစ်လို့ဘယ်တော့မှအကျွင့်မဲ့ပြည့်မီအောင်မလိုက်ရှောက်နိုင်တဲ့အတွက်ဖျားသခင်ရဲ့ကျေးဇူးနဲ့ဂရုဏာတော်ဆိုတာသာမရှိခဲ့ရင်လူသားမှန်သမျှတို့အဖို့အပြစ်ငရဲမှလွတ်ရလန်းဆိုတာဟာလေဘယ်နည်းနဲ့မှဒီကဘာပေါ်မှာမပေါ်ပေါက်နိုင်ခဲ့ဘူးဒီလူရဲ့သမိုင်းဟာလူသားတို့ရဲ့ပျော်ဆန်ရာလူရဲ့ဘဝဟာအပြစ်ဇာတိပဂရိနဲ့စပြီးတော့ငရဲ၌နစ်မြုပ်ပျက်စီးခြင်းဆိုတာနဲ့အဆုံးသတ်ရမှာသေချာပေါက်ဖြစ်ကြောင်းထင်ထင်ရှားရှားကျွန်တော်တင်ပြလိုက်ပါစီမိတ်ဆွေအပေါင်းတို့ခင်ဗျာအခု genus ဆိုတဲ့တရားမျှတခြင်းကိုဖော်ပြသူယောမရဲ့နတ်ဖျားဟာအများကြီးအလုတ်ဖြစ်ခဲ့တဲ့နတ်ဖျားဖြစ်ခဲ့လိမ့်မယ်လို့ကျွန်တော်အလေးနဲ့ယုံကြည်ပါတယ်နှစ်ပေါင်းတစ်ထောင်လောက်ယောမတို့ဟာသူ့ကိုအာယုံပြုတ်ပြီးတော့တရားစီရင်အာဏာကိုကျင့်သုံးနိုင်ခဲ့ကြတာဟာရှင်းနေတာပဲမဟုတ်ဘူးလားဒီဩဇာအာဏာစက်နဲ့ပဲကဘာကိုသူတို့မင့်မှုခဲ့ကြတယ်လीဒီတော့ဒီ genus ဟာတရားစီရင်အာဏာကိုအကျွင့်မဲ့ကင်ဆွဲခဲ့တယ်နှစ်ပေါင်းတစ်ထောင်လောက်ကဘာကိုမင့်မှုခဲ့တယ်ဟောအခုအချိန်မှာတော့သူ့ကိုအမြဲအားထားပြီးတော့တရားစီရင်သူပီလတ်ဆိုတဲ့လူကယောမအာဏာပိုင်အရာရှိကြီးတယောက်ဟာခြေလှမ်းအကြီးအကျယ်မှားသွားခဲ့ပြီ။အဲ့ဒီလိုမှားသွားခဲ့တဲ့အတွက်လူသားနဲ့လူသားတို့ဤကိုရှင်တရားများလူသားတို့ဤအုံနောက်မှထွက်ပေါ်သောအပိဓမ္မာများတို့သည်ဘယ်သောအခါမျှစံချိန်စံညွန်းမမိနိုင်ခြင်းဆိုတဲ့တစ္ဆာတရားကိုသင်ငန်းစာမရယူတိုက်ဘူးလား။အလွန်သင်ငန်းစာရယူတိုက်လာတယ်။ဆင်ကျင်တိုက်လာတယ်။တွေးဆကြံစည်တိုက်လာတယ်။စစ်မှန်သောအဖြေကိုရယူတိုက်လာတယ်လို့ကျွန်တော်အလေးအနက်တင်ပြခြင်းပါတယ်။ပြီးတော့ဒီအမားဟာအေယာမအမားကြီးဖြစ်တယ်။သက်ဆိုင်သူအာနာပိုင်ကိုတိုင်းသိတဲ့အမားကြီးဖြစ်တယ်ဆိုတာနဲ့အတူဒီလိုအမားကြီးကျူးလွန်မိခြင်းဆိုတာဟာထာဝရဘုရားသခင်ရဲ့မှားယွင်းနေသောအပြစ်လူပောင်မှာထာဝရအသက်လမ်းကိုပေးစွန့်တဲ့ကယ်တင်ခြင်းတရားပေါ်ထွက်ဖို့အတွေ့တမင်တကာမှားရတဲ့အမားဖြစ်သွားခဲ့ရတယ်ဆိုတဲ့အချက်ဟာအံ့ဩလို့ဂုဏ်နိုင်ပွဲမရှိပဂရိပီပြင်းလာတဲ့အဖြေကြီးတည့်ရပဲဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်အခုအချိန်မှဆိုရင်တော့တရားဥပဒေရဲ့သင်္ကေတကြီးတစ်ခုဖြစ်ခဲ့တဲ့ genus ဆိုတဲ့နတ်ဖျားကြီးဟာ January ဆိုတဲ့လနာမည်ဖြစ်သွားခဲ့ရတဲ့ဆိုတာကိုတောင်းစစ်စစ်ပေါက်ပေါက်ရှားဖွေတင်ပြနှိုင်လွန်းလို့ကြားဘူးနာဝရှိရခြင်းဖြစ်မယ်လူသားတို့ဟာသူ့ကိုဘယ်သူကမှအလေးနဲ့လည်းမထားအာယုံလည်းမဆိုင်ကိုးကွယ်ဖို့ဆိုတာလေဝေလာဝေးဖြစ်ကုန်ကြပြီတရားစီရင်ရေးနဲ့ပတ်သက်လို့အဲ့ဒီ genus တဲ့ခင်မိတဲ့တရားဥပဒေပေါင်းမြောက်များစွာတို့ဟာကျွန်တော်ရှေ့မှာရောက်ရှိနေပြီးအတိတ်ကာလတစ်လျှောက်လုံးဖွံ့ဖြိုးခဲ့ပြီးတော့ဆက်လက်ပြီးတော့လည်းဖွံ့ဖြိုးလိမ့်အောင်မယ်လို့แน่แน่แน่แน่ကျွန်တော်ဆင်ခြင်တွေးတော်မိပါတယ်မိษွေအပေါင်းတို့ခင်ဗျာအဲ့ဒီ genus ကနေစတင်လာတဲ့ကိုချင်းတရားတို့ပြည့်ညတ်တော်တို့ဗြိညင်တရားတို့ဥပဒေသတို့ဆိုတာတွေဟာ လူသားတွေကလူသားတွေရဲ့အုံနှောက်ကနေပေါ်ထွက်တဲ့ကောင်းသောရာရာတွေဖြစ်ပါလေလူသားတွေရဲ့အတွေ့အခေါ်ကနေပေါ်ထွက်တဲ့အကောင်းဆုံးလို့လူသားတွေသတ်မှတ်သောအရာများဖြစ်ပါတယ်သို့တော်လည်းတစ်ခုပြီးတစ်ခုပြိုပြက်ပြီးတော့တစ်ခုပြီးတစ်ခုဆက်လက်တိဆောက်သွားရတဲ့သဘောလည်းရှိပါတယ်အခုမောရှိခင်မှာဘုရားသခင်ကိုတော်တိုင်ချထားပေးခဲ့တဲ့ပြည့်ညတ်တော်နှစ်ပေါင်း1500 2000လောက်အတွင်းမှာပဲအမျိုးစုံကပြောင်းကပြန်နေဖြစ်ကုန်ပြီမဟုတ်ဘူးလားဒီဥပရိသတွေကိုပဲလူတွေကလက်တလုံးကြားကျူးလွန်ခဲ့ကြပြီမဟုတ်ဘူးလားကျူးလွန်ခဲ့လို့လေကျူးလွန်ခဲ့တဲ့အလျောက်အပြည့်အမျိုးမျိုးကိုခံစားခဲ့ကြရပြီဆိုတာဓမ္မဟောင်းကျမ်းတွေမှာကျွန်တော်တို့အထင်ရှားလေးတွေ့ခဲ့ရပြီပါပြီမိတ်ဆွေအပေါင်းတို့ခင်ဗျာအမှန်တကယ်ဘုရားသခင်ကိုယုံကြည်ကိုးကွယ်အားထားသောလူသားတို့အဖို့ဘုသူကမှဒီပြည့်ညတ်တရားတွေကိုအလေးအနက်လည်းမထားနိုင်ပါဘူးအာယုံလည်းမဆိုင်နိုင်ပါဘူးကိုးကွယ်ဖို့ဆိုတာလေဝေလာဝေးတစ်ဖြည်းဖြည်းဖြစ်ကုန်ကြလိမ့်မယ်လို့ကျွန်တော်နဲ့နဲ့နဲ့ဆင်ရင်တွေးတော်မိပါလေအထူးသဖြင့်အသက်ရှင်တော်မူသောအနန္တတကုရှင်ဘုရားသခင်ရဲ့ထာဝရအသက်ကိုပေးပိုင်သောကယ်တင်ခြင်းကျေးဇူးတရားအကြောင်းကိုသခင်ခရစ်တော်အားဖြင့်သာအမှန်တကယ်ခံစားရမယ်ဆိုရင်ကျွန်တော်ရဲ့နှလုံးသားများဟာအလိုအလျောက်တရားမျှတ၍ဝိညာဉ်ခွန်အားနှင့်ပြည့်ဝသောအသက်လန်းစီကိုရှောက်သွားနေရပြီဖြစ်တဲ့အတွက်ကြောင့်ပါပဲခင်ဗျာ
ဒေါက်တာထွန်းမြတ်ကြီးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး19အခန်းငယ်1ကနေအခန်းငယ်16အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်